ပဋိပက္ခလွန်ရခိုင်ပြည်နယ်ရင်းကလိုအပ်ချက်တွေအတွက်အာဆီယံနိုင်ငံတချို့ရဲ့အကူအညီတွေကိုအစိုးရဘက်ကစီမံဆောင်ရွက်တဲ့အတွက်အကူအညီတွေစနစ်တကျဖြစ်ပြီးပဋိပက္ခကြုံခဲ့ရတဲ့လူမှုအတိုင်းဝိုင်းအလုံးခံစားခွင့်ရစေတယ်လို့လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးထောက်တာဝင်းမြတ်အေးက VOA ကိုပြောပါရယ်ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA ရန်ကုန်ရုံးအယ်ဒီတာတော်ခင်ဆိုဝင်းကနေပြည်တော်မှာတွားရောက်တွေ့ဆုံမေးမြန်းထားပါရယ်ရှင်
ဒီခိုင်ပြည်နယ်မှာဟိုဖြစ်နေတဲ့လူမှုရေးပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအကူအညီထောက်ပံ့နေလည်းရောက်နေပါပြီ။အဲ့တော့မကြခင်ကလာခဲ့တဲ့ဒီအင်ဒိုနီးရှားဝန်ကြီးပေါ်နိုင်ငံသားရေးဝန်ကြီးအနေနဲ့လာပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့ဟိုဒုက္ခသည်တွေအားလုံးပေါ်နှစ်ဖက်အတိုင်းဝိုင်းအားလုံးအတွက်ကိုသူလူမှုရေးထောက်ပံ့နေပေးဖို့ဆိုပြီးရောက်လာတာသိရပါတယ်။အဲ့တော့ဝန်ကြီးလည်းဒီဝန်ကြီးနဲ့အဲ့ဒီအင်ဒိုနီးရှားဝန်ကြီးနဲ့တွေ့ခဲ့တယ်လို့သိရပါတယ်။အဲ့တော့ဝန်ကြီးအဲ့ဒီအတွေ့အကြုံကိုပြောပြပေးပါလားရှင်
။ကျွန်တော်ဝန်ကြီးဌာနအစိုးရအဖွဲ့တက်စပြီးတော့တက်ခရေကကျွန်တော်တို့ကော်မတီတွေဖွဲ့တယ်လုပ်ငန်းကော်မတီတွေဖွဲ့တယ်ဘူကော်မတီတွေဖွဲ့တယ်အဲ့ဒီကနေပြီးတော့ထောက်ပံ့မှုတွေကိုကျွန်တော်စနစ်တကျဆောင်ရွက်နေတာပဲတောက်လျှောက်ကျွန်တော်ဆောင်ရွက်နေတယ်အဲ့ဒီချိန်ခါမှာပဲဒီလိုမျိုးပြည်ပကဖြစ်ပွားပြီးတဲ့နောက်မှာလဲကျွန်တော်တို့ဆက်လက်ထောက်ပံ့တာတွေရှိနေတယ်ပေါ့အဲ့တော့နိုင်ငံတကာအကူအညီကလည်းပေးနေတယ်အထူးသဖြင့်အာဆီယံနိုင်ငံတွေပေါ့အာဆီယံနိုင်ငံအကူအညီပေးနေတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကလည်းပါလဲဆိုအဲ့လိုအကူအညီပေးနေရင်စနစ်နဲ့စီးစနစ်နဲ့ပေါ့နော်ဆိုတော့နှစ်နိုင်ငံအစိုးရချင်းဆက်သွယ်မယ်တန်တမာလမ်းကြောင်းရဆက်သွယ်မယ်အကူအညီတွေဒီလိုမျိုးပေးပါလို့ကျွန်တော်တို့အနေနဲ့လည်းဟိုမြစ်တရက်ခံနေမြစ်တရက်ခံတော့အင်ဒိုနီးရှားကလည်းဒီအကူအညီကိုပေးချင်ပါတယ်ဆိုပြီးရောက်လာတယ်ရောက်လာတော့သူတို့ရဲ့ပစ္စည်းတွေကိုသူတို့ကြိုတင်ပြီးတော့ဟိုစိတ်ကမ်းရအောင်ပို့တယ်ပေါ့နော်ညံဟိုရောက်တယ်ညံဟိုရောက်တော့ကျွန်တော်တို့ဒီအဖွဲ့ရဲ့လက်ခံနဲ့လက်ခံပြီးရခါကျတော့စစ်ကြိုရအောင်ကားတွေနဲ့ပို့တယ်ပို့တော့နှစ်ရက်တွင်းမှာပဲရောက်တယ်ရောက်သွားပြီးရခါကျတော့ဒီအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကိုယ်တိုင်ရောက်လာတယ်ရောက်လာပြီးတော့ကျွန်တော်နဲ့အတူတူဒီဒီနယ်ဆိုရဒီဟိုရင်းပေါ့ဒီဝန်ကြီးချုပ်နဲ့အတူတူပေါင်းပြီးတော့ကျွန်တော်တို့ဟိုရင်းပေါ့လက်ခံပွဲလုပ်တယ်လွှဲပြောင်းယူတယ်ပေါ့နော်အဲ့ဒီခန္ဓာကိုကျွန်တော်တို့လုပ်ခဲ့တယ်လုပ်ခဲ့တော့အတွေ့အကြုံရဆိုလို့ရှိရင်သူတို့ရဲ့ကုညီဆောင်ရွက်မှုကအလွန်စနစ်ကြပါတယ်အဲ့ဒီမှာလဲသူကအဖွင့်စကားပြောတဲ့အခါမှာလဲသူကဘာလို့ပြောလဲဆိုတော့ဒီလူမျိုးဘာသာမရွေးထောက်ပံ့ဖို့သူတို့လာတာဖြစ်ပါတယ်ကျမထပ်ပြောပါဦးမယ်လူမျိုးဘာသာမရွေးအားလုံးပြဖြစ်ပါတယ်လို့သူကတိတိကျကျဟိုထက်ခါထက်ခါပြောပြီးတော့တကယ်ကိုစနစ်တကျလွှဲပြောင်းမိတာဖြစ်ပါတယ်ကျွန်တော်တို့ကလည်းချက်ချင်းပဲမောင်းတော့ရအောင်ဒီပစ္စည်းတွေပို့တယ်ပို့ပြီးတော့စနစ်တကျဖြန့်ဝေမှုတွေဆောင်ရွက်နေရရှိပါတယ
်ဟုတ်ကဲ့ပါဒါပေမဲ့စာတင်ကြောင်းလေးတူတယ်လို့ကြားပါတယ်ရှင်ဟုတ်ကဲ
့ဒါဟုတ်ပါတယ်ဒါအင်ဒိုနီးရှားနိုင်ငံမှာရှိတဲ့လူမှုအဖွဲ့အစည်းတစ်ခုရှိပါတယ်အဲ့ဒီအဖွဲ့အစည်းတစ်ခုကနေပြီးတော့ကြောင်းဆောက်ထားတာရှိပါတယ်အဲ့ဒီမှာပေါ့နော်ဒီဟိုကြီးရွာနှစ်ခုပါကြောင်းဆောက်ထားတာရှိတယ်။ဝူလာရန်ကြောင်းလေးနဲ့ကြောင်းဆောက်ထားတာရှိတယ်။ဒါကိုလည်းသူကရောက်တဲ့အခါသူတို့နိုင်ငံလှူထားတာဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့သူကဖွင့်ပွဲသဘောမျိုးလေးလုပ်မယ်ဆိုပြီးတော့သွားပြီးတော့ကြောင်းသားရင်နဲ့လည်းတွေ့တယ်။ရင်းနှီးနှီးတပ်ပုံရိုက်ကြတယ်။တချင်းကြီးဆိုကြတယ်ပေါ့ဒါလုပ်ခဲ့ပါတယ်။တချင်းဆိုတော့လည်းအားလုံးတင်ထားတာမြမကြောင်းပဲတချင်းနဲ့အဲ့ကလေးရလည်းဆူတတ်တယ်သူကလည်းပြောတယ်ပေါ့နော်အဲ့လိုမျိုးဖြစ်ခဲ့
ဒီအင်ဒိုနီးရှားပြည်ထဲခါကြတယ်ဒီအာဆီယံနိုင်ငံတွေကမလေးရှားနိုင်ငံအနေနဲ့ကလည်းသူတို့လူမှုရေးအကူအညီတွေပေးဖို့ဆိုပြီးတော့ဆိုင်းပြင်းနေတာကြားရပါတယ်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အခုခွင့်ပြုလိုက်ပြီလို့သိရပါတယ်လေဒီနှစ်နိုင်ငံတန်တမန်ဆက်ဆံရေးအရာပေါ့နော်ဆိုတော့အဲ့ဒီအခြေအနေလေးကိုပြောပြပေးပါဦး
ဒီအခြေအနေကလည်းအမှန်ကောင်းတယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့ပတ်ကအဲ့ဒီဒီမှာရှိတဲ့ဒီတန်အမတ်ကြီးอ่ะပေါ့เนาะမြေဆက်တန်အမတ်ကြီးอ่ะကျွန်တော်တို့ ਨੇ လာရောက်တွေ့ဆုံနေကျွန်တော်ਨੇ ပေါ့เนาะလာရောက်တွေ့ဆုံပြီးတော့သူတို့ရဲ့ကူညီနိုင်ကူညီခြင်းနဲ့အစီအစဉ်တွေကျွန်တော်တို့ပြောပါတယ်ပြောပြီးတော့ဒါဟာသူတကယ်နိုင်ငံအစိုးရချင်းဆောင်ရွက်တဲ့နီလန်းကိုပဲသူလိုက်ပါတယ်တန်တမာရင်းဆက်သွယ်တဲ့နီလန်းကိုပဲလိုက်ပါတယ်အဲ့ဒီနီးနဲ့ကျွန်တော်တို့ရှိလာရောက်တွေ့ဆုံနေသူတို့ပို့မဲ့အစီအစဉ်တွေပြောတယ်အခုဆိုလို့ရှိရင်တင်ပို့နေပြီပေါ့เนาะအဲ့ဒါကိုစနစ်တကျပဲကျွန်တော်တို့ဟိုဒီအင်ဒိုနီးရှားဖြန့်ပြီးတယ်လို့ပဲကျွန်တော်စနစ်တကျပါဘောနော်ဒီပစ္စည်းတွေကိုကျွန်တော်တို့ကလွှဲပြောင်းယူမယ်ရန်ကုန်မှာရန်ကုန်မှာလွှဲပြောင်းယူပြီးရင်ကျွန်တော်တို့စစ်တွေကိုပို့ပြီးတော့စနစ်တကျဒီအဖွဲ့အစည်းအားလုံးပေါ့လူအားလုံးပေါ့ဒီပြည်ပခန့်မှာခံစားရတဲ့လူတွေပေါ့လူမျိုးပါတာမရွေးတို့လည်းဒီလိုထောက်ပံ့မှုစတင်ထားပါတယ်
ဟုတ်ကဲ့ပါဒါပေမဲ့အရင်တော့ဆိုလို့ရှိရင်ဒီရခိုင်အတိုင်းဝိုင်းပေါ့နော်ရခိုင်ဒီဒေသခံအတိုင်းဝိုင်းကနေပြီးတော့ဟာဒီလိုမျိုးနိုင်ငံတကာအကူအညီလာတဲ့ဒီနိုင်ငံတကာ NGO အဖွဲ့အစည်းတွေလာတယ်ဆိုလို့ရှိရင်ဟာဟိုမွတ်စလင်တွေကိုပဲကူညီနေတာပဲသူတို့ရခိုင်တွေကိုတော့မကူညီဘူးဆိုပြီးတော့ဝင်းနေစကားတွေပြောကြတာတွေရှိပါတယ်အခုဒေသခံတွေရဲ့တုံ့ပြန်မှုကဘယ်လိုရှိပါလဲရှင်
ဒေသခံတုံ့ပြန်မှုဆိုတော့ဟိုတနည်းအားဖြင့်အင်ဒိုနီးရှားနိုင်ငံရဲ့ဝင်ကြီးနဲ့ကျွန်တော်တို့နဲ့တွားတဲ့ဒီမှာဆိုလို့ရှိရင်ကျွန်တော်တို့မွတ်စလင်လူမျိုးတွေကကမန်ရောဒီတိုင်းရင်းသားတွေရောအကုန်လုံးနဲ့ဆုံခဲ့တာပဲအားလုံးပျော်ပျော်ရွှင်ရွှင်ပျော်ပျော်ပါပါနဲ့ကြည်ကြည်နဲ့ဝမ်းသာဖြစ်နေကြတာ
ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုထောက်ခင်ဆိုဝင်ကတွေ့ဆုံမေးမြန်းထားတာပါ